တောင်ကိုရတမရမွန်ချင်အင်းနဲ့မြန်မာနိုင်ငံတုံးရကြခီးစဉ်အတွက်မှာတတိပတိနေကတော့မြန်မာတောင်ကိုရမြန်မာကိုရီးယားစီးပွားရေးရှင်တွေဒုတိယမြောက်အနေမှာနိုင်ငံခြားဗန္ဒိုင်းကြီးကုံတွေကြီးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရင်းနဲ့အခြေခံအဆောက်အဦဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်တော့၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဟာသူ့ရဲ့ New Southern Policy လို့ခေါ်တဲ့တောင်ပိုင်းဒေသမူဝါဒသိမ်းပြင်တင်ရေးအတွက်အရှိတောင်အာရှနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုအပါအဝင်နိုင်ငံရဲ့ဆက်ဆံရေးထူထောင်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။အခုသူ့ရဲ့မြန်မာခီးစဉ်တွင်နိုင်ငံအစိုးရချင်းချားမှာရောအစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေချားနဲ့နိုင်ငံလုပ်ငန်းရှင်ချင်းချင်းချားမှာပါပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုအပါအဝင်နားလည်မှုစာချုပ်တော့စုစုပေါင်း10ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားရဲ့ချင်းချားတဲ့ဗန်ကြီး၄ခုရဲ့ကကျေးဇူးကုမင်းပါနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားအင်ဂျင်နီယာလုပ်ငန်းအတွက်ငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်နားလည်မှုစာချုပ်လှောက်ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဗိုလ်တပူးတွေကတော့ရန်ကုန်တိုင်းတဲကုမြို့နယ်ငွေက900ကျော်ပေါ်ကအမေရိကန်ဒေါ်လာ10ဘီလီယံကုန်ကျမဲ့ကိုရီးယားမြန်မာစစ်မှုမျိုးတော်စီမံကိန်းကိုစတင်ကြောင်းကြေညာခဲ့တယ်လို့ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယားနိုင်ငံသားနားလည်မှုစာချုပ်လှောက်လက်မှတ်ရေးထိုးဖို့ပါစီစဉ်ခဲ့တာပါ။စက်တင်ဘာ3ရက်နေ့ကတော့သမရမွန်ဟာနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောသမရဦးဝင်းမြင့်နဲ့ပါတရားတွေ့ဆုံခဲ့ပါတယ်။ကိုရီးယားသမရဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6တာခီးစဉ်တစိတ်တစိတ်အဖြစ်မြန်မာနိုင်ငံကို3ရက်ကြာလာရောက်တာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာပြည်ကိုလာခဲ့တဲ့တက်ပြက်နဲ့ကိုရီးယားသမရလည်းဖြစ်ပါတယ်။